ဟုတ်ကဲ့ပါရှင်။လဗရောင်းတောင်ကျင်းနီစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်အစီရင်ခံစာမှာပါတဲ့အကြံပြုချက်အတိုင်းမြန်မာစီးပွားရေးဥပိုင်လီမိတက်တပ်တူရင်းဝန်ကြီးဌာနနဲ့ဝမ်ပောင်ကုမ္ပဏီတို့အကြားသဘောတူစာချုပ်ကိုအသစ်ပြင်ဆင်ချုပ်ဆိုပြီးဖြစ်တယ်လို့တပ်တူရင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်အောင်ကမနေ့ကကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာရှင်းလင်းပြောကြားခဲ့ပါတယ်။လဗရောင်းတောင်ကျင်းနီစီမံကိန်းကြောင့်နင်းနာဆုံးရှုံးတဲ့ဒေသခံတွေရဲ့ညီရာတင်းနံတဲ့ရေရင်းတွေအတွက်ရောချင်းငွေစုစုပေါင်း33,000ကျော်ပေးလျော်ထားပြီးဖြစ်ကြောင်းကိုလည်းအကောင့်ထဲပေါ်ဆောင်ရွက်တဲ့ကော်မတီဥက္ကဋ္ဌတမရယုံဝင်ကြီးဦးလာထွန်းကပြောကြားခဲ့ပါတယ်ရှင်။အခုလိုစာချုပ်အသစ်ချုပ်ဆိုလိုက်တာနဲ့ပတ်သက်ပြီးကြိုတင်မသိရှိထားကြောင်းနဲ့ညှိနှိုင်းဆွေးနွေးမှုတွေလည်းမရှိကြောင်းကျင်းနီတောင်စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဝမ်းမေးကြီးရွာဒေသခံဦးအောင်စောဦးကပြောပါတယ်
ကျွန်တော်တို့ဒေသခံပြည်သူလူထုကိုလုံးဝတင်ပေးဦးလေဒီလိုစာချုပ်ထုတ်မယ်ဆိုတာကဘာမှကိုယ်လေးမြင်လာလို့လုံးဝမရှိခဲ့ဘူးအခုချုပ်ဆိုသွားတာလည်းပြည်သူဒေသတရားလုံးဝလည်းဘာမှမသိကြရဘူးဒီဘာမှဒီလိုချုပ်ဆိုမဲ့ဟာတွေကိုလုံးဝဒေသခံပြည်သူလူထုထားကြခြင်းမရှိရဘူးကျွန်တော်တို့အနေနဲ့လုံးဝကျင်းနေမှုမရှိဘူးကျွန်တော်တို့ဘက်ကလည်းတောင်းဆိုစရာရှိတာတွေကိုအားလုံးကိုတောင်းဆိုထားပါတယ်အဲ့ဒါတွေကိုမှကျွန်တော်ဒေသခံပြည်သူတွေကနှစ်ခါတုန်းကတင်းထားတာတော့မှလိုအပ်ချက်တွေကိုပေါ့ဗျာကျွန်တော်တို့ဒေသဖွံ့ဖြိုးရေးတွေဒီမြေရောကျေးဆိုလေလူလူပေးတဲ့ရောကျေးကိုကျွန်တော်တို့မယူနိုင်ဘူး။ဘာလို့မယူနိုင်လဲဆိုတော့လူလူပေးတာက10 days, 7 days, 15 days ဆိုပြီးတော့သူကအစမ်းသား3မျိုးဖွဲ့ပြီးရောထားတယ်။ကျွန်တော်တို့အားဒီစာချုပ်ကိုကြည့်လိုက်တော့သူတို့ကဒီမြေဆောက်ချေကရန်ဖြစ်ပေမဲ့တကယ်တမ်းသူစာချုပ်ချုပ်ဆိုလိုက်တဲ့အခါမှာဒီတားပြင်မြေတွေအထိဆွတ်လွတ်ပါကြောင်းဆိုသူတို့ချုပ်ဆိုတာလေ။အဲ့ဒါအတွက်ကျွန်တော်တို့ကလုံးဝမကျေနပ်ဘူးလေ။မကျေနပ်တဲ့ကျွန်တော်တို့ကောင်းလူတွေကလည်းအနေနဲ့ကတော့ထိုက်တဲ့ရောကြီးကိုလိုချင်တာပေါ့အဲ့ဒါတော့ကျွန်တော်တို့တောင်းဆိုထားတယ်အဲ့ဒါတွေအတွက်သူတို့လစ်လျူရှူထားတဲ့အတွက်ကျွန်တော်တို့ဓာတ်တွေကိုလုံးဝမကျေနပ်ဘူးကြာကျွန်တော်တို့တောင်းဆိုချက်တွေကတော့ဝင်းကြီးကျိုးဥဒါရေးစီရောအဲဒီဥလာထုံးလို့စီရောကျွန်တော်တို့တင်ပါတယ်စားရီတင်ပါတယ်လုံးဝကိုအကြောင်းပြခြင်းမရှိဘူးကြာလာရောက်တွေ့ဆုံဆွေးနွေးညှိနှိုင်းခြင်းလည်းလုံးဝမရှိဘူ
းလက်ရှိမှာလည်းမြေယာရောကြီးနဲ့ပတ်သက်ပြီးဒေသခံတွေအကြမ်းမကျေလည်မှုတွေရှိနေသေးတယ်လို့စုံစမ်းရေးကော်မရှင်အဖွဲ့ဝင်ဒေသခံတုံရွာမတောင်သူဦးဖို့ထေးကပြောပါတယ်ရှင
်ကုတတေကောက်ဆယ်တင်းကိုယူရလူတွေအခုတောင်ကြီးဇက်ကဟာဒီပေါ့လားဥပိုင်မပေါက်တဲ့ဟာဒီဥပိုင်ဖော်လုတ်ထားတဲ့ဟာဒီအဲ့ဒီမြေတွေကတော့တစ်ဆယ်လုံးကိုတော့ယူကြတယ်လေကျွန်တော်တို့ကအင်္ဂလိပ်မြေလက်ထက်ကရာတီကနေရှေ့ကဘိုးဘွားပြည်ပြည်လက်ထက်ကမြေတွေမြေကောင်းနေပါလားဒီနာမယူဆလို့ရတဲ့မြေတွေကတနစ်ကိုနှစ်သီးသားသုံးသီးသားစီရနေတဲ့မြေတွေကဘယ်ကျွန်တော်တို့ကတစ်ဆယ်လုံးနဲ့ဘယ်လိုလိုယူနိုင်မှာတော့ရှင်းနေတော့ပုံမလေးမြင်လာမှုတော့လာပြီးတော့ညီမတို့ကလည်းဘယ်လိုကြောင့်နေတာတော့ပါရလက်မမေးဘူးဘယ်လိုမှမလဲမတွေ့ဘူးသူကကွန်ပြီးပါပြီသားရန်ကျင်ညာနေတာလေကျွန်တော်တို့ကတောင်းလဲမတဲ့ညီရဲ့ခုကဘယ်သူမှမယူကြဘူးတစ်ဆယ်ကတော့ကျွန်တော်ကတော့တွေ့ရတော့ဘာမှမဟုတ်သေးပါဘူးကွန်လေးမြင်လာမှုကမရှိဘူးအမှန်တော့ကျွန်တော်ပြည်သူတွေနဲ့ကိုတိတိဆိုင်ဆိုင်ကိုဆွေးနွေးပြီးတော့ကျွန်တော်တို့ကလည်းပြောကြရှိပြောတို့ကပေးကြရှိမေးကျွန်တော်တို့ကရှော့တင်တာရှော့တို့ကတင်းနေတာတင်းအပေးယူဒီလိုညှိမအောင်ရတို့ကတို့ဘာလို့ဆိုချင်းဆိုပြောတို့ဘာလို့ပါသူငရင်းနဲ့ညှောင်းနေကြောပြည်သူကဘာမှမသိရပဲ
။စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာမှာမြေယာရော်ကြီးကိုကာလပေါက်ဈေးနှုန်းတွေအတိုင်းပြန်လည်ပေးသင့်တယ်လို့ကြံပြုထားပြီးအကောင့်ထဲပေါ်ဆောင်ရွက်တဲ့ကော်မတီကတရေကကို15သိန်း12သိန်း10သိန်းစတဲ့နှုန်းထားတွေနဲ့ပြီးရောခဲ့တယ်လို့ကော်မတီရဲ့သတင်းထုတ်ပြန်ချက်မှဖော်ပြထားပါတယ်။လဗရောင်းတောင်ကျင်းနီစီမံကိန်းအတွက်အသစ်ပြင်ဆင်ချုပ်ဆိုလိုက်တဲ့စာချုပ်အသစ်နဲ့ပတ်သက်ပြီးအဲ့ဒီစီမံကိန်းကနေနိုင်ငံတော်ကအကျိုးမြတ်ဘယ်လောက်ရမလဲဆိုတော့ရပိုင်ခွင့်အသေးစိတ်အချက်လက်တွေပြည်သူတွေကိုအသိပေးသင့်တယ်လို့လယ်သမားရေးကူညီဆောင်ရွက်ပေးနေတဲ့88မျိုးဆက်ညဉ့်ညဉ့်နဲ့ပွင့်လင်းလူအဖွဲ့ကြီးကကိုမျိုးတန်ကပြောပါတယ
်ခုလက်ရှိစာချုပ်အသစ်ပြန်ချုပ်တယ်ဆိုပါဆိုပြင်ခံလာမှလည်းစာချုပ်ပြန်ချုပ်ရမယ်ဆိုတာပါတယ်ဟုတ်စာချုပ်ပြန်ချုပ်ရမယ်ဆိုတာပါတဲ့အတွက်သူတို့စာချုပ်အသစ်ပြန်ချုပ်တယ်ပေါ့ဒီနှစ်ချက်လေးကြည့်တော့အကောင့်ထဲပေါ်ရေးကော်မတီဟာအစီအခံစာပေါ်အကောင့်ထဲဖုံးနေတယ်လို့ကျွန်တော်တို့နားလည်လာတာပေါ့သို့တော့အဲ့ဒီစာချုပ်ရဲ့အနှစ်သာရဟာဘယ်လောက်ကွာခြားသွားလဲဆိုတဲ့အပေါ်မှာကမူတည်မယ်အဲ့တော့ပထမစာချုပ်နဲ့ဒုတိယစာချုပ်မှာပါနေတဲ့သဘောတဘာဝအနှစ်သာရချင်းကွာခြားဖို့လိုပါတယ်။ဘလို့တိုင်းပြည်အတွက်အရေးကြီးတဲ့စီမံကိန်းတစ်ခုဖြစ်နေပါတယ်။အဲ့တော့ဒီစီမံကိန်းမှာအခုကျွန်တော်တို့သိရတဲ့လောက်ကတော့အဲ့ဒီမှာနိုင်ငံတော်ရတဲ့50ရာခိုင်နှုန်းအခွန်အတုပ်တွေပါပါနေတယ်လို့သိရတယ်။အဲ့တော့အခွန်အတုပ်မပါဘဲနဲ့တိုင်းပြည်ကအကျိုးမြတ်မှာဘလောက်ရခိုင်နှုန်းရတယ်။အဲ့တော့အခွန်အတုပ်ကိုဘလောက်ဘယ်လိုပေးဆောင်ရလဲဆိုတဲ့အသေးစိတ်ချက်လက်လေးတွေဒီစာချုပ်မှာပါကောင်းပါပါလိမ့်မယ်။ဆိုတော့အဲ့ဒါတွေကျွန်တော်တို့သိကျင်လာ။အဲ့ဒါတွေမသိရဘဲနဲ့တော့နိုင်ငံတော်က51ရာခိုင်နှုန်းရတယ်၊ကုမ္ပဏီနှစ်ခုပေါင်းမှ49ရာခိုင်နှုန်းရတယ်ဆိုတာလေးပြောပြရုံနဲ့ဒီစာချုပ်ကသမားမျှတာပါတယ်လို့ကျွန်တော်တို့မဆိုလို့နိုင်ပါဘူ
း။အခုစာချုပ်သစ်အရာစီမံကိန်းအကျိုးအမြတ်ကိုအခွန်ငွေအပါအဝင်နိုင်ငံတော်က51ရာခိုင်နှုန်း၊ဥပိုင်ကုမ္ပဏီက19ရာခိုင်နှုန်း၊ဝမ်ပောင်ကုမ္ပဏီက30ရာခိုင်နှုန်းရရှိမှာဖြစ်တယ်လို့မနေ့ကပြောင်းစုလွှတ်တော်မှာလာရောက်ရှင်းလင်းတင်ပြသွားတဲ့ပြောင်းစုဝန်ကြီးတွေရဲ့တင်ပြချက်တွေအရသိရပါတယ်ရှင်။အခုအစ်စ်ပြန်လဲချုပ်ဆိုလိုက်တဲ့စာချုပ်မှာနိုင်ငံတကာစံချိန်စံညွှန်းတွေနဲ့အညီတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအစီအမံတွေချမှတ်ပြီးစနစ်တကျဆောင်ရွက်ဖို့အစီအစဉ်တွေလည်းပါရှိတယ်လို့ပြည်ထောင်စုဝန်ကြီးဦးလာထွန်းကမနေ့ကပြည်ထောင်စုလွှတ်တော်အစည်းအဝေးမှာထည့်သွင်းပြောကြားခဲ့ပါတယ်။ The Bawa Pawin Jintin Pinachin, Uwin Mudugaro, accounted for some Yame comedy, some Yanjadrigo, Sanzi Dame, Lusubarish.
Through Luru Mamajinari, the Dawa EIS I alluded to a public hearing lower away. A public hearing look and Lurero, Gribe Mabono, Pong Lubam, Pawin Pian Lubam, Bill Mamily, Dame, Pario, Blue Topian, as a Seru Sound Genie, Abono.
တဘာပဝင်ကျင်ထင်းသိမ်းပညာရှင်စာရေးဆရာဒေါက်တာကင်မောင်ညူကလည်းသူ့အမြင်ကိုအခုလိုပြောပါတယ်။ဘာလို့လို့တဘာပဝင်ကျင်ထိခိုက်မှုအနည်းဆုံးဖြစ်အောင်လို့သုတ်ပြီးလို့လုပ်တာပေါ့။ဒါလူနေအင်ဂျင်နီယာဘာကြီးနဲ့အရန်မိကန်တယ်လို့ပါ။တကယ်တမ်းလုပ်မယ်ဆိုရင်တော့ကောင်းလို့ပါလေ။တကယ်တမ်းမလုပ်ကြတာကြီးများလို့အဲ့ဒါကြောင့်စိတ်ပူရတာပေါ့နော်။လဘရောင်တောင်ကျင်းနီစီမံကိန်းစုံစမ်းစစ ချင်းနေစီမံငင်းလုံးဝရဆိုင်ရေးဆန္ဒပြတဲ့ဒေသခံတွေကိုအနာပိုင်တွေဘက်ကအင်အားသုံးနှိမ်နှင်းခဲ့တာကြောင့်တန်ဃာတော်တွေနဲ့ဒေသခံပြည်သူတွေတန်းရအပြင်းထန်ရရှိခဲ့ကြပါတယ်။အဲ့လိုဖြစ်ပေါ်ခဲ့တာဟာပွင့်လင်းမြင်သာမှုမရှိခြင်း၊ထိုက်တဲ့နဲ့ရော်ချင်းငွေကိုဒေသခံပြည်သူတွေမရခြင်း၊ထိုက်တဲ့နဲ့အလုပ်ကံခွင်လန်းတွေမရခြင်းစတဲ့အချက်တွေကအခြေခံပြီးဆန္ဒပြမှုတွေဖြစ်လာတာဖြစ်တယ်လို့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့မတ်လ17ရက်နေ့ကထုတ်ပြန်တဲ့အပြည့်သက်အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။